ဟုတ်ကလေးကပိုင်း Channel Manly TV သတင်းဌာနအတန်းသတင်းတော်နန္ဒကိုချက်ချင်းနဲ့တွင်ကျမှုရှိမြန်မာအနာဂတ်နေရာနဲ့ပြန်လည်ပေးဖို့ညယောက်ခြေဆိုင် CPJ သတင်းတော်များကကော်ရဲဖွဲ့ကမေလ22ရက်နေ့ကတိုက်တွန်းလိုက်ပါတယ်။ Manly ရှိအောင်တပြည်ကျူးရမှာကြောင်မီတွေသုံးအင်္ဂလိပ်ထုတ်လုပ်တဲ့စက်ရုံပေါ်နေရာတိတ်ဆဲခံရမှုဆန္ဒပြတာကိုသတင်းယူခဲ့မှုကြောင့်မေလ15ရက်နေ့မနက်မှာရဲကနန္ဒကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဆနပြမှုမှာပါဝင်ကြောင်းသူကိုရဲကဆွဆွဲခဲ့ပြီးမန္တလေးရဲ့ဥပိုလ်တော်မှာဆွဲချက်မတင်ပဲထိမ့်သိမ်းထားတယ်လို့ Channel Mandalay TV ရမှုဆောင်ရရှိဦးမင်းတင်က CPJ ကိုအီးမေးလ်နဲ့အကြောင်းကြားခဲ့တယ်လို့ CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ CPJ ရဲ့အရှိတောင်အစရေးရအစမေရရှိ Swan Crispin ကဆနပြမှုကိုတင်ပြခဲ့တဲ့သတင်းတော့ကိုမြန်မာအမအာဏာပိုင်တွေအနေနဲ့ပြန်လည်ပြောတိုက်တွန်းပြပါတယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီကိုလေးထားမယ်ဆိုရင်သတင်းမီဒီယာကိုလိုက်လံဟန်တာနောက်ဆက်နေတဲ့လောက်ရကိုရပ်တန့်ဖို့လည်းသူကတိုက်တွန်းပြပါတယ်။ဆန္ဒပြမှုကိုရဲကနှိတ်ကွပ်စင်ဖမ်းဆီးခံရခဲ့တဲ့သူ၄ဦးနဲ့တရင်တော်နန္ဒာလည်းပါဝင်ပါတယ်။လူကြိုးရေးတပ်တွေကဆန္ဒပြသူတွေကိုရာဘာကြီးစံတွေအပြင်ရဲရုံဘုံတုံးပြီးသူစုခွဲတာဖြစ်ပါတယ်။သူဖမ်းဆီးခံရစဉ်နန္ဒာဟာ Channel Mandalay TV Facebook စာမျက်နှာကတစ်ခုဆန္ဒပြမှုတွေကိုတိုက်ရိုက်ထုတ်လုပ်နေတာဖြစ်တယ်လို့ဦးမင်းတေက CPJ ကိုပြောခဲ့ပါတယ်။